အောက်တိုဘာလ10ရက်နေ့မှာအီရန်ကအစ္စရေးကိုမဇိုင်းဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်ခဲ့တဲ့အတွက်အစ္စရေးနဲ့အီရန်ရဲ့ဒေသအတွင်းမဟာမိတ်ဝေးကြားဖြစ်ပွားနေတဲ့တနစ်ကြာပဋိပက္ခကိုပိုပြီးကြီးမားလာစေပါတယ်။အီရန်ကဒေသစံတော်ချုပ်အင်္ဂါနေ့ညနေ9နာရီခွဲကနေစတင်ပြီးနာယူဝဲနီးပါအဆက်မပြတ်ပစ်ခတ်ခဲ့တာဖြစ်ပြီးမဇိုင်းဒုံးကျည်180လောက်ပစ်ခတ်ခဲ့တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အီရန်ဆိုတာသတင်းဌာန IRNA ကသူ့ Telegram လူမှုကွန်ရက်ကနေမဇိုင်းဒုံးကျည်တွေနဲ့တိုက်ခိုက်နေတဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒါပြင်ပါလက်စတိုင်းကဟာမတ်စ်ခေါင်းဆောင်အစ္စမေးဟာနီယာကိုဂျူလိုင်လတုန်းကတီရမာလှုပ်ကြံခဲ့တာနဲ့အစ္စရေးရဲ့မကြခင်ရက်တွေအတွင်းတိုက်ခိုက်မှုကကြောင့်လေဘနွန်ကဟက်စ်ဘိုလာခေါင်းဆောင်နဲ့အီရန်တော်လိုင်းအဆောင်တပ်က IRGC တပ်မှုတွေဆုံးရတာတွေအတွက်အစ္စရေးလုံခြုံရေးနဲ့ထောက်လှမ်းရေးပြစ်မှတ်တွေကိုအီရန်ရဲ့ထိပ်တန်းတပ်ဖွဲ့ IRGC ကတိုက်ခိုက်တာဖြစ်ကြောင်းနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစ္စရေးစစ်ဘက်ကတော့အခုလိုအီရန်ကအစ္စရေးမြောက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသတွေကိုမဇိုင်းဒုံးကျည်နဲ့ပစ်ခတ်မှုကြောင့်အရက်သား10တန်းလောက်အန္တရာယ်ရှိနေတယ်လို့ပြောပါတယ်။